မြန်မာတာဝန်ရှိသူတွေဖမ်းဆီးထားတဲ့ရဲတပ်တရင်ထောက်တွေစဉ်စားမှမှရှိနေပြီးတော့ဥပဒေနဲ့အညီထိန်းနှိမ်ထားတယ်လို့သမရယုံပြောခွင့်ရကပြောပါတယ်။တရင်ထောက်နဲ့အောင်ဖမ်းဆီးခံရရတာတရင်တစ်ပတ်နေပါကြာလာပြီဖြစ်ပေမဲ့ခုချိန်ထိမိသားစုဝင်တွေဘက်ကတရင်တစုံတရာမသိရသေးပါဘူး။သမရယုံပြောခွင့်ရသူကတော့တရင်ထောက်တွေရဲ့အမှုကိုဥပဒေအတိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းတရင်ထောက်အမိခါကတရင်ပြဖို့ထားပါတယ်။
ပြည်ရဲ့တပတ်အင်္ဂါနေ့ဒီဇင်ဘာ12ရက်နေ့ညကရဲတော်ဝင်ရှိသူတွေနဲ့တွေ့ဖို့ချင်းဆုံမှုကြောင့်တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာတရင်ဌာနတရင်တောက်တွေဖြစ်တဲ့ကိုတာဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာများလက်ဝဲတွေ့ရှိမှုနဲ့မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေပုံမှန်3ရက်ရန်ကုန်မြို့ထောက်ကျက်နေနေရဲစခန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ရိုက်တာတရင်ဌာနကတရင်နောက်နှုတ်ဖမ်းဆီးခံရတာတပတ်ခန့်ရှိနေပြီဖြစ်ပေမဲ့မိသားစုရောရှေ့နေပါခုချိန်ထိတွေ့ခွင့်မရသေးတဲ့အပေါ်သူတို့ရဲ့လုံခြုံရေးကိုမိသားစုဝင်တွေနဲ့တရင်သမားတွေဘက်ကအထူးစိုးရိမ်မှုတွေရှိနေကြတာဖြစ်ပါတယ်။အခုချိန်ထိသူတို့ကိုဘယ်နေရာမှာဖမ်းထားတယ်ဆိုတာလည်းမသိရသေးပါဘူး။တရင်တောက်တွေဖမ်းဆီးခံထားရတဲ့အခြေအနေနဲ့ပတ်သက်လို့တမာယုံပြောရေးဆိုခွင့်ရှိသူဦးစောထေကို VOE ကဆက်သွယ်မေးမြန်းတဲ့အခါတရင်တောက်တွေကြမ်းကြမ်းမာမာရှိလာတယ်လို့အခုလိုပြောသွားပါတယ
်။ကျွန်တော်သိရတယ်ကသူကြမ်းကြမ်းမာမာအူလိုနဲ့ဒီပဲရှိပါတယ်ဟုတ်ကဲ့ဒီလေးကဆက်သွယ်ပါသူအူလိုနဲ့အညီလုပ်ဖို့ပဲရှိပါတယ်ဟုတ
်ရဲတာဝန်ရှိသူတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ချင်းဆိုထားတဲ့ညမှာပဲတရင်တောက်နှစ်ယောက်ဖမ်းဆီးခံရရတာဖြစ်ပြီးမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်တာများလားဆိုတဲ့တွက်ဆမှုတွေလည်းရှိနေပါတယ်။တရင်တောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးပြီးစစ်ဆေးနေတာတပတ်လောက်ရှိနေပြီဖြစ်လို့မတင်ကားစရာရလက်တွေတကယ်ပဲတွေ့ရှိသလားဆိုတာကိုတော့ဥစော်ထေးကဖြေဖို့ငင်းဆန်ခဲ့ပါတယ်။ဒါပေမဲ့ဥပဒေနဲ့အညီဆက်လက်အရေးယူသွားမယ်လို့ဆိုပါတယ်။
အမှန်တကယ်ကဒါကဟိုတရားရုံးမှာအမှုဖွင့်တာလေတရားရုံးရဲ့လက်တိုင်ကနေပါရှိတယ်ပေါ့အဲဒီအမှုကြောင့်နဲ့တက်တယ်ပြီးတော့ကျွန်တော်တို့ကတော့ဘယ်လိုဘယ်လိုကြောက်ဆိုတော့ကျွန်တော်တို့ကပြောဖို့မရှိပါဘူးပြောရင်ကျွန်တော်တို့ကအခုချိန်မှာတရားရုံးမှာအမှုဖွင့်တာလေတရားရုံးလက်တိုင်ကိုကိုးစားပြီးတော့ဒီလိုတရားတရားမှုရှိမှဆိုရတဲ့ဖြစ်ပါတယ်ဥပဒေတိုင်းနဲ့ဖြစ်ရပါလိမ့်မယ်ဒါပဲကျွန်တော်တို့ကပြောလို့ရပါတယ
်တရင်တောက်တွေကိုမိသားစုနဲ့ဘယ်ချိန်ပေးတွင်လဲဘယ်တရားရုံးမှာဘယ်တော့ရုံးထုတ်မလဲဆိုတာကိုတော့ဥစော်ထေးကဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးဖန်းစီဟန်ရိုက်တာတရင်တောက်ကိုတက်ဦးမောင်ခကိုဝါလုံးရဲ့ဇနီးမတ်အီမွန်ကတော့သူမခင်မုန်းကိုအသက်ရှင်လျက်ပြန်လဲတွေ့ဖို့သာလိုလားတယ်လို့ VOE ကပြောပါတယ်သူခင်မုန်းဟာအစိုးရဘက်ကဆွဆွဲတယ်လို့ပြစ်မှုကျူးလွန်သူမျိုးမဟုတ်ဘူးလို့လည်းပြောပါတယ
်တဲ့အဲ့ဒီဆိုရင်သူလည်းပြောမှာလေလူအချင်းရောဆိုတော့လေအချိန်ကြီးကတော့ဘာမှမဖြစ်ဘူးရှုပ်တွေးနေတယ်လို့ပြောလိုက်ရင်ကို့မှာရည်ကြီးမြပူသွားတယ်ရောသူများရည်ကြီးမှာပါလို့ပြောရင်တခါရည်လေးကပြောအယူမှလို့ဖြစ်
ဒီနေ့ပါဖြစ်တဲ့လုံလို့ရတယ်အမေသာမရှိကိုဒရင်းရောက်လာတယ်လို့ပြောအောင်လဲမရင်ဟိုကျမတို့နေနေအမေသာကိုလည်းလာကြည့်အောင်ဘလို့နေဆိုင်ရရလဲဆိုတော့ဆိုဒီလိုတရင်းရောက်စားပြီးတချို့လုံနေရတော့ဆင်းရဲတော့တယ်နေနေရတဲ့အိမ်ဆောင်စုတွေမဟုတ်ဘူးတက်စုလုံးဒီနောက်ထိကိုရိုးရိုးမှမနေတဲ့လူတွေမဟုတ်ဘူးတိလား
ရိုက်တာတရင်းတော့နှစ်ယောက်ကိုပြန်လို့ပေးဖို့အတွက်တရင်းသမားအဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ရခိုင်ပြည်လုံခြုံရေးအခြေအနေတွေနဲ့ဆက်ဆက်ပြီးရိုက်တာတရင်းတော့နှစ်ယောက်ဖမ်းဆီးခံထားရချိန်မှာပဲမောင်တော်မျိုးအင်းဒီရွာမှာပညာရေးဝန်ထမ်း၄ဦးနဲ့အရက်သားတဦးကိုပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့ကစစ်ထက်ရေးရာလုံခြုံရေးစရဖတ်တဲ့ရဲတပ်ဖွဲ့တွေကခေါ်ယူစစ်ဆေးလျက်ရှိပါတယ်။သူတို့ကိုစစ်ဆေးမှုဟာရိုက်တာတရင်တောက်တွေဖမ်းဆီးခံရတဲ့အမှုနဲ့ဆက်ဆက်နေတယ်လို့ပြည်တွင်းသတင်းတချို့မှဖော်ပြပေမဲ့ VOA ကတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်အခြေစိုက်လုံခြုံရေးဆိုင်ရာအဖွဲ့အစည်းကို VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေမဲ့အတည်ပြုပေးနိုင်ခြင်းမရှိသလိုလုံခြုံရေးအဖွဲ့အစည်းဘက်ကဖြေကြားခြင်းလည်းမရှိသေးပါဘူး။မောင်နှောခရိုင်အထွေထွေအုပ်ချုပ်ရေးမှုဦးရဲထွတ်ကတော့ဖမ်းဆီးမှုနဲ့ပတ်သက်လို့အခုလိုဖြေခဲ့ပါတယ်
။ကတဲ့တရေမပါမူဒီမှာဟောဒီနေရတာကအဲ့ဒါတော့သူတရေဟောအဖွဲ့အစည်းတွေငွေပေးပြီးလုပ်တဲ့ဟာကျွန်တော်တို့တော့မသိသေးဘူ
း။ခေါ်ယူစစ်ဆေးခံရသူတွေကတော့မောင်တော်လက်ထောက်ပညာရေးမှုဦးမြင့်စိုးအင်းဒီရွာမူလာတန်းကျောင်းဦးအောင်သိန်းချင်နဲ့မူလာတန်းကျောင်းဆရာနှစ်ဦးတို့ဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်။အမည်မဖော်လိုတဲ့မောင်တော်ဒေတာခံတဦးကတော့ဒီ၅ဦးမှာရခိုင်တက်မတော်အေအေနဲ့ပတ်သက်တယ်လို့တတိယလို့အခုလိုခေါ်ယူစစ်ဆေးခံနေရတယ်လို့လည်းတတိယတွေထွက်နေတယ်လို့တံတွဲဘက်ကရေလုံသားတွေကိုမောင်တော်ကိုအစိုးရအစီအစဉ်နဲ့အလွဲသုံးစားလို့ခေါ်ယူနေရချထားဖို့လုပ်တာကြောင့်အစစ်ဆေးခံနေရတယ်လို့လည်းတတိယတွေထွက်နေတယ်လို့ပြောပါတယ်အထူးကတော့လုံခြုံရေးဆိုင်ရာပေါက်ကြားမှုနဲ့လည်းဆက်နွယ်နေတယ်လို့လည်းဆိုကြပါတယ်ဖမ်းဆီးစစ်ဆေးခံပညာရေးဝန်ထမ်းအချို့ကိုမောင်တော်မှာထားပြီးအချို့ကတော့စစ်တွေကိုခေါ်ဆောင်သွားတယ်လို့လည်း ဒေတာကံတွေကပြောဆိုထားပါတယ်။အခုချိန်ဒီအစိုးရဘက်ကဒီပညာရေးဝန်ထမ်း၄ဦးနဲ့အရတား၁ဦးကိုဘာလို့ခေါ်ယူစစ်ဆေးလဲဆိုတာကိုထုတ်ပြန်ခြင်းမရှိသေးပါဘူးရှင်။
မမေခါပါရှင်။